အကျံပဲပိဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းနှုတ်ဒေသကိုဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းရှာနာဘဂနာတွားရောက်လေ့လာမှာဖြစ်ပါတယ်။ရင်ဂျာမွတ်စလင်ဒုက္ခသည်တိမ့်နဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလာရောက်စုံစမ်းကြည့်ရှုတဲ့မစ်ဘဂနာရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မိုင်းအင်ဂျင်နီကဆက်ပြီးတင်ပြမှာဖြစ်ပါတယ်။
မနေ့တနင်္ဂနွေနေ့ကစစ်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တီနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမြို့နာကတက်ခဲ့ပြီးမွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒုက္ခသည်တွေကတော့စစ်တွေမြို့မှာရှိတဲ့သူတို့နေရဲ့အိမ်တွေကိုပြန်သွားလိုကြောင်းနဲ့နိုင်ငံသားအဖြစ်အတိမတ်ပြုပေးဖို့ကိစ္စကိုတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေဟာနှေးကွေးနေတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုလုံးရဲ့အခြေအနေဟာပုံမဆိုးရွားလာနေကြောင်းနဲ့အခုလိုကုလသမဂ္ဂရဲ့ပါဝင်ကူညီမှုကိုလက်ခံကြိုဆိုကြောင်းစစ်တွေမွတ်စလင်အောင်မင်္ဂလာရက်ကွက်ကတာဝန်ရှိသူဦးအောင်ဝင်းက VOE ကိုပြောပါတယ
်။လို့ဘုမပါဝင်နေရတာကောင်းပါရဲ့ပေါ်လိမ့်မယ်ကောတော့အခုမြန်မာဆွေရဲ့ဒီပြက်လာပေါ်မှာရခိုင်ပြက်လာပေါ်မှာသူချင်းနဲ့ဆောင်ရွက်မှုကနေခွင့်နေတာကိုကျွန်တော်တို့အနေနဲ့ခံစားနေရတာပေါ်တော့အခုလို့ဆိုတော့ပြက်လာကအခုဆိုရင်6ရက်တောင်ရှိနေပြီအဲဘာမှသူချင်းနဲ့ဆောင်ရွက်နေတာဘာမှမတွေ့ရဘူးပြီးတော့ဒီတိုင်းနဲ့လူတွေကတော့လုံခံမရှိပြန်ထွက်လို့မရတန်ရန်သားအဲဒါဆိုရပြပါရဲဆိုတဲ့အားလည်းဘလုံးမတိတိယယမရှိဘူးပေါ်တော့လူတွေကရောလေးကိုဒုက္ခရောက်နေရတယ်
2012ခုနှစ်ကစစ်တွေမှာအကြမ်းဖက်ပဋိပက္ခဖြစ်ပြီးနောက်ပိုင်းကလေးကအောင်မင်္ဂလာရက်ကွက်မှာနေထိုင်တဲ့မွတ်စလင်တွေကိုတွာလာခွင့်ကန့်သက်ပိတ်ပင်ထားတာဟာ6နှစ်ကြာမြင့်ခဲ့ပါပြီ။ခရစ်စတင်းရှာရနာဘူဂနာနဲ့အဖွဲ့ဟာအောင်မင်္ဂလာရက်ကွက်ကိုတွားရောက်ကြည့်ရှုခဲ့တယ်လို့မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်လည်လာခဲ့ပါတယ်။တနင်္လာနေ့ညနေပိုင်းမှာတော့ ANP ရခိုင်အမျိုးသားပါတီခေါင်းဆောင်တွေနဲ့မစ်ဘူဂနာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရက်ပြန်ရေး ANP ရဲ့သဘောထားကိုကုလအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့ကြောင်း ANP အထွေထွေအတွေ့အမှုဦးထွန်းအောင်ကျော်က VOA ကိုခုလိုပြောပါတယ
်။ကျွန်တော်တို့ကအခုဒီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကပြောတဲ့လူဦးရေစိတ်ရောရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့လက်မခံဘူး။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်စီဘင်္ဂလီရင်းနဲ့ရခိုင်ပြည်နယ်အတူနေနေကြတဲ့7မြို့နယ်လူဦးရေအလုံးကတစ်ဆန်းနီးပါးပဲရှိပါလေ။ပြည်သူတော်နဲ့ပေါ်တော့ကလူဦးရေ90လောက်ဒီမြို့နယ်မှာနေတယ်။အဲ့ဒီတော့ဒီမြို့နယ်ဒီမှာအကုန်လုံးထွက်သွားတာမဟုတ်ဘူး။တဝက်လောက်ကဒီမှာပဲအေးအေးဆန်းဆန်းနေနေကြတဲ့အချိန်လေး။အဲ့ဒီတော့ဒီတဝက်လောက်ကျန်ဆဲလူဦးရေနဲ့အကုန်လုံးထွက်သွားမှာ90လောက်ဖြစ်ပါဦး။အကုန်လုံးထွက်မသွားပဲတပွဲလောက်ကနေနေကြတဲ့အခါအဲ့ဒီမှာခိုးရောက်နေတဲ့လူကလူဦးရေ90ဆိုတာကစံနှမျိုးနဲ့ဆိုတော့ဘယ်လူနဲ့ကမှထွက်မသွားဘူးလေ။အဲ့ဒါကိုကျွန်တော်တို့ဆိုင်းမျိုးကပါတီကအဲ့ဒီလူဦးရေအရေးတော့ကိုကျွန်တော်တို့ကလက်မခံဘူးဆိုတာကိုအရင်ဆုံးကျွန်တော်တို့ကပြောရဲ။
ဒါအပြင်မြမအစိုးရအနေနဲ့ရခိုင်အရေးဖြေရှင်းရမှာပြည်내မှာအင်အားအကြီးဆုံးပါတီကြီးဖြစ်တဲ့ ANP ကိုအတိမတ်ပြုဖိတ်ခေါ်ဆွေးနွေးပါဝင်ခွင့်မပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အခက်အခဲတွေရှိနေကြောင်းပြောပြခဲ့တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ
်။ကျွန်တော်တို့ရခိုင်နဲ့ရခိုင်တို့ရဲ့ဒီဒီကိုပေတုကမှအစိုးရဟာခေါ်ယူဆွေးနွေးနိုင်ခြင်းပြုဆောင်ခြင်းတန်းဆိုင်ခြင်းအသိပေးတာတွေပေတုကမှအမရှိဘူးအဲ့ဒါကြောင့်ကျွန်တော်တို့ရဲ့ team ရှိတယ်ကိုကုလသမဂ္ဂအဖြစ်အသိဉာဏ်ပူချိုးရဲ့အထူးကိုယ်စားလှယ်အနေနဲ့မေးနေတဲ့အခါကျွန်တော်တို့ရဲ့ team ရှိချက်တွေကျွန်တော်တို့ရဲ့အကြံဉာဏ်ကျွန်တော်တို့အနေနဲ့တော့ PM ရှင်နေမှာအခက်အခဲရှိရဆိုတဲ့အကြောင်းကျွန်တော်တို့တင်ပြတယ
်မြန်မာအစိုးရနဲ့တက်မတော်ကတော့ရိုဟင်ဂျာလို့တရားဝင်၃နှုန်းခေါ်ဝေါ်ခြင်းမရှိပါဘူးရခိုင်ပြည်နယ်အစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းပြောဆိုချက်အရဒီကနေ့ရာသီဥတုအခြေအနေပေါ်မှာမူတည်ပြီးခရစ်စတင်းရှာရနာဘူဂနာနဲ့အဖွဲ့ဟာမောင်းနှောခီးစဉ်ကိုရဟတ်ရင်နဲ့တွားဖို့စီစဉ်ထားကြောင်းနဲ့နှစ်နိုင်ငံနယ်နိမိတ်စည်းကြနယ်မြေမှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်အလားတူအစိုးရအာဏာပိုင်တွေရဲ့အစီအစဉ်နဲ့ဟိန္ဒူမိသားစုတချို့အပါအဝင်ပြန်ဝင်လာတဲ့မွတ်စလင်ဒုက္ခသည်တချို့နဲ့လည်းသူ့ရဲ့မောင်းနှောခီးစဉ်အတွင်းတွေ့ဆုံမှာဖြစ်ပါတယ်ရှင်